နာမည်ကျော်ရုပ်ရှင်တေးဦးဆောင်တဲ့မြမရုပ်ရှင်အစီအယုံဥက္ကဋ္ဌဟောင်းတေးဦးဆောင်လူမင်းကိုမြမစစ်တပ်ကစနေနေ့ညက ဖမ်းဆီး
လိုက်ပါတယ်ညချိန်မတော်လူကြီးတိတ်ချိန်မှာတကားတွေကိုချွတ်ပြပြီးဝင်ရောက်ဖမ်းဆီးတာလို့တေးဦးဆောင်လူမင်းရဲ့ဇနီးလို့ယူဆရသူကပြောတာကိုလူမင်းရဲ့
နာမည်ကြီးတေးဦးဆောင်သူပထမဆုံးကြိမ်ဖမ်းဆီးခံရတာလဲဖြစ်ပါတယ်။တေးဦးဆောင်လူမင်းဟာအခုလိုအဖမ်းမခံရခဲ့မှာ
မင်းကဖြစ်ပေါ်ခဲ့တဲ့လူမျိုးတွေဆုံရမှုနဲ့ပတ်သက်ပြီးသူရဲ့ Facebook စာမျက်နှာကနေ live ထုတ်လွှင့်ပြီးအခုလိုပြောပါတယ်။မန္တလေးမှာဒီနေ့ဖြစ်ပျက်ခဲ့တဲ့ဖြစ်ရပ်ကတိတ်ကိုအယူဆကြီးတန်းတော့နေမင်္ဂလာလည်းမရှိဘူး။ကျွန်တော်နဲ့တူအားလုံးအယံကိုခံပြင်းဒေါသထွက်
အကြံဖတ်မှုတွေလှုပ်ဆောင်ပြီး1988ခုနှစ်ကလို့စစ်တပ်ကလူထုကိုအာဏာသုံးဖြိုခွင်းဖို့ရှိနေတယ်လို့လည်းတရားဆောင်လူမင်းကသတိပေးသွားပါတယ်။